တလီကွန်ဈေးကွက်နဲ့ပတ်သက်လို့နီးပညာရပြောရင်ရောကို့လူမျိုးကို့အတိုင်းမျိုးအခြေခံကရောဘယ်လောက်ထိရှိနေပြီလို့ဟိုကုရဲမြတ်သူပြောနိုင်ပါလေခင်ဗျ။
တကယ်တမ်းကျွန်တော်တို့လေနားလေတလောက်ကတော့လေတိတ်အများကြီးတော့မလိုဘူးဗျလူတွေ။အခုကျွန်တော်တို့မှန်းထားတာ9000နဲ့3000ချားလောက်ကိုအဲ့ရနဲ့ပတ်သက်တဲ့လောကထဲမှာအလုပ်လုပ်တယ်ဆိုလို့ရှိရင်အဲ့လောက်လောက်ဆိုလို့ရှိရင်ကျွန်တော်တို့လောက်တယ်။တို့ research တစ်ခုကဆိုလို့ရှိရင်ဥပမာထားပါတော့ဒီ communication operator က1000-2000လောက်ပဲလိုတယ်။ဒီ mobile network operator တွေကဟိုတော်တောင်းအောက်မှာပဲလိုတယ်ဆိုတာမျိုးတွက်ထားတာတွေရှိတယ်။အဲ့တော့အဲ့ဒီဟာမျိုးအနေထားအရကျွန်တော်တို့ကဒါတွေကလေ့ကျင့်ပေးနိုင်လို့ရတယ်။နိုင်ငံကမှာရှိနေတဲ့ပုံမှန်တွေပြန်ခေါ်လို့ရမယ်ဆိုလို့ရှိရင်တို့နည်းပညာနဲ့ပတ်သက်တဲ့ကျွမ်းကျင်တာတွေဘာတွေကကျွန်တော်တို့ကတနာမရှိဘူး။နောက်တစ်ချက်ကဒါတွေကလေကျွန်တော်တို့ဟိုလိုင်းငါးဝယ်ပြီးဆွဲသလိုပဲခေါင်းထဲမှာစဉ်းစားလို့ရတယ်ခင်ဗျာ။ဆိုတာကဒီမျိုးထဲမှာလိုင်းငါးပြေးကျင်တယ်ဆိုလို့ရှိရင်လိုင်းငါးကောင်းကောင်းဝယ်လမ်းကောင်းကောင်းဖောက်ပြီးတော့ကားကောင်းကောင်းမောင်းတတ်တယ်ဆိုလို့ရှိရင်လူတွေတက်လိုက်ဆင်းလိုက်နဲ့သွားနေမှာပဲလေ။ဟိုလိုင်းကားတစ်စီးလုံးကိုယ်တိုင်လုတ်တက်ဆရာမရွာလုတ်တက်ကြကြွားလုတ်တဲ့လိုင်းကားဆီရမှဆရာမမလို့တော့အဲ့တော့ဒီဟာနဲ့ပတ်သက်တဲ့ဤပညာဆိုတာကျွန်တော်တို့ကတွင်ခဲ့တဲ့နှစ်ပေါင်းများစွာကလေးကအခြေတည်တဲ့ဤပညာကျွန်တော်တို့သိထွင်ကြမလို့လို့ယူဆပါရယ်ဗ
ျဒီမြန်မာစီးပွားရေးနဲ့ဆက်ဆက်ပြီးတော့ကျွန်တော်မေးချင်ပါလေလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေစီးပွားရေးအနေအထားကတယ်လီကွန်ဈေးကွက်ကိုဘယ်လောက်ထိမှီနေရပါလဲလုံးဝကြီးရဲ့ဘလားအပိုင်းအစားတစ်ခုလားဘယ်လောက်ရာခိုင်နှုန်းအဖြစ်ဘယ်လောက်လို့ပြောနေမှာလဲ
ဟိုအဲ့ဒီတော့ကျွန်တော်တို့တွက်ထားတာမရှိဘူးခင်ဗျအော်ဒါပေမဲ့တယ်လီကွန်နဲ့ပတ်သက်ပြီးတော့တယ်လီဖုန်းသုံးဆွဲလူဦးရေများလာလို့ရှိရင်နိုင်ငံရဲ့စီးပွားရေးတက်လာတယ် GDP တက်လာတယ်ဆိုတော့ ratio တွေကတော့ကျွန်တော်တို့အများသောအားဖြင့် report တွေမှာတွေ့နေရတာပဲလေနောက်တစ်ချက်ကကျွန်တော်တို့ဒီ bank စနစ်တွေတို့တယ်လီကွန်ဆိုလို့ပြောရင်ကျွန်တော်တို့ကတယ်လီဖုန်းစကားပြောတာတွေမဟုတ်ဘဲနဲ့ဒီ mobile banking တို့ mobile နဲ့ပတ်သက်တဲ့ e-government တို့ဘာလို့ညာလို့ဆိုတာလေဒီပုံမှန်မူတည်နေတာလေအဲတော့နောက်ပိုင်းအစိုးရကနေပြီးတော့ပြည်သူကို service ပေးမယ်အပြင် online ကနေဆိုတဲ့ကိစ္စကတနိုင်ငံလုံးမှာရှိတဲ့လူတွေကိုအဲ့နဲ့ရအောင်လုပ်ဖို့ပြောနေကျွန်တော်တို့လုပ်လို့မှမရတာနောက်တစ်ခုကကျွန်တော်တို့ဒီခုနပြောတန့်ရှင်းသောအစိုးရတွေ clean government နဲ့ good governance တွေလုပ်ချင်တယ်ဆိုလို့ရှိရင်လည်းဒါတွေကဒီ bureaucracy ရန်နေရာနဲ့ပြည်သူလူထုနဲ့ထိတွေ့မှုနည်းဖို့ကိစ္စကဒါမျိုးစနစ်တွေကပေါ်လာမှာလေအဲ့တော့ဒါတွေအလုံးကကျွန်တော်တို့အတွက်ကတော်တော်လေးအရေးပါလာတယ်နောက်တစ်ချက်ကနိုင်ငံကကုမ္ပဏီတွေဒီမှာလာပြီးရင်းနှီးညွှန်းနှံမှုဆိုတဲ့ကိစ္စကသူတို့နိုင်ငံနဲ့ဆက်သွယ်ဖို့ကိစ္စဒီစနစ်တွေမရှိဘဲနဲ့ကျွန်တော်တို့ဘာမှလုပ်လို့မှမရတာနိုင်ငံကမှဒီဟာတွေမပါဘဲနဲ့ယုံတယုံဆောက်လို့မရဘူးလေ။ယုံနေမှာအခုလိုကျွန်တော်တို့နိုင်ငံယုံနေလို့ဖိုင်နယ်တွေနဲ့စင်နေတဲ့ BO တွေနဲ့အလုံးလုံးတဲ့အနေမျိုးတို့မှမရှိကြတော့ဘူးလေ။ကျွန်တော်တို့ကဒိုင်းရိုက်ဟိုစီးပွားဖြစ်တဲ့ဟာတစ်ပိုင်းပေါ့။ဒိုင်းရိုက်မဟုတ်ဘဲနဲ့တွယ်ဝိုက်ပြီးတော့ဒီ social economic development ကိုဒီတိုင်းပြည်ရဲ့စီးပွားရေးဖွံ့ဖြိုးမှုကိုထောက်အပံ့ပေးမဲ့အပိုင်းကဒီဟာကြီးကဒါအရေးပါလာတယ်။နောက်တစ်ချက်ကကျွန်တော်တို့လမ်းပေါ်မှာအလကားနေလူပဲနဲ့သွားနေရတာဒီတနေ့တနေ့ခရီးထွက်နေရတဲ့အလုံးကဒါတွေရှိတာလို့ရှိရင်တော်တူပြောက်သွားမှာပဲလေ။ဒါတွေပြောက်သွားတယ်ဆိုတာကျွန်တော်တို့ရဲ့ productivity တက်လာတာပေါ့နော်။ကျွန်တော်တို့ရဲ့မလိုအပ်တဲ့ဈေးတွေညော့သွားတယ်ဆိုတာကျွန်တော်တို့ရဲ့ထုတ်ကုန်တွေရဲ့ဈေးတွေညော့သွားတယ်တူတူပဲလေ။အဲ့ချိန်မှာရှင်ပြိုင်မှုတွေအတွက်ကဒါအရေးပါတဲ့အခန်းခဏမှာဒါတွေကပါလာမှာပဲ
။အခုလက်ရှိလွှတ်တော်ကိုတင်နေတဲ့ဒီစီမင်း ID နဲ့ပတ်သက်လို့စီမင်းဥပဒေအနေထားကတော့ဘယ်လောက်ထိဒီတယ်လီကွန်ဈေးကွက်ကိုရိုက်ခတ်မှုရှိနိုင်လဲ။အဲ့မှာကိုရဲမြတ်သူတို့အခုလုပ်နေတဲ့လူတွေကတိုင်ပင်ပြီးတော့ပါဝင်သူအကြံပေးခွင့်ရခဲ့ရလား။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီအခုဒီလွတ်တော်ကို telecommunication law ဆိုပြီးတော့အခုဟိုဒုက္ခတော့ရှိပြီသူတို့ပြန်လဲပြင်ပေးပါတယ်ပေါ့နော်အဲ့ဒီဟာပြင်ပေးလို့ဖို့အတွက်ကိုဒီအစိုးရဘက်ကလည်း ITU လို့ခေါ်တဲ့ International Telecom Union တို့ကတော့အကူအညီပေးတာတွေချက်ပေးတာတွေလည်းအများကြီးရှိပါတယ်ပြီးတော့ကွန်ပျူတာနဲ့ပတ်သက်တဲ့အတွက်ကြောင့်မလို့ကွန်ပျူတာမြန်မာကွန်ပျူတာနိုင်ငံကွန်ပျူတာအသင်းချုပ်ကိုဟိုအားလုံးဥပဒေတွေအားလုံးချပြပြီးတော့ဆွေးနွေးတဲ့ကိစ္စတွေလည်းကျွန်တော်တို့ပုံမှန်အပတ်စဉ်လိုလိုကိုလူငယ်တဲ့၄-၆လမကကလေးကိုကျွန်တော်တို့လုပ်နေခဲ့ရတာပါတယ်။အေးဟာကြီးတော့ကျွန်တော်တို့နဲ့အဆင်မပြေဘူး။ဘေးဟာကြီးတော့အဆင်ပြေမယ်။ဆိုတာကဟို frequency တွေဟိုပေါ့နံပါတ်ပုံတင်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့သုံးနေတဲ့အပြင်မှာသုံးနေတဲ့ telephone တွေ laptop တွေမှာရှိနေတဲ့ network တွေမှာရှိနေတဲ့ဟာကြီးနဲ့များညှိမလားဆိုတာမျိုးပေါ့နော်။အဲ့ဒါတွေအားလုံးနဲ့ကျွန်တော်တို့ဟိုသေးသေးချာချာအပြန်အလှန်ဆွေးနွေးပြီးတော့ဘေးဟာကြီးကရတယ်ဘေးဟာကြီးကမရဘူးဆိုတာလေတော်တော်လေးဆွေးနွေးပြီးသားပါ။နောက်တစ်ချက်ကဒီ telecom လောကအရင်တုန်းကကျွန်တော်တို့ဟိုဥပဒေဟိုဆက်သွယ်ရေးဥပဒေလိုမျိုးမဟုတ်ပါဘူးခုနောက်ပိုင်းမှာလည်းကျွန်တော်တို့ e-commerce law တို့နောက် transaction law တို့အခြား law တွေလည်းတို့လာကြအောင်ပါပ
ါနောက်တစ်ချက်ကတော့ဒီ telecom ဒီဈေးကွက်ခေါ်တဲ့ခါမှာနိုင်ငံခြားကုမ္ပဏီတွေကနောက်ပြည်တွင်းနဲ့ဖက်ဆက်လုပ်တဲ့ကုမ္ပဏီတွေကတော်များရှင်ပြန်ကြတာတွေ့ရပါတယ်ခင်ဗျာတခြားဒီနာမည်ကြီးပေါ့ကမ္ဘာမှာနာမည်ကြီးတဲ့ဆိုတဲ့ဒီ telecom ကုမ္ပဏီတွေဆိုင်အခုရသွားတဲ့ကုမ္ပဏီတွေကဟိုကုမ္ပဏီသေးတွေလို့တော့ဖြစ်မလိမ့်ဘူးလားခင်ဗျာဘယ်လိုကြောင
့်တချို့ကလည်းဘယ်ဟို intention နဲ့ဝင်တယ်ပေါ့နော်သူတို့အရှုံးခံနိုင်တဲ့လူကလည်းရသွားဖို့ရှိတာပေါ့ Microsoft တို့ပေါ့ဟို operating system ပြိုင်တဲ့ချိန်မှာ तू ကသူများစီကနေရောဝယ်ပြီးရောဝယ်တဲ့ဈေးတွေလျှော့ပြီး तू ကလူကြီးတို့ဝင်ယူသွားတာတော့ဘာလို့ဆိုတော့ IBM မနှောင်းကတစ်ခါဖြစ်ခဲ့ဘူးလေဒီလောကမှာက လုံးလို့ပို့တတ်တာမယ်ဆိုတာမျိုးလည်းကြောလို့မရဘူးသူတို့ဘယ် intention နဲ့အလုပ်လုပ်တယ်လဲဆိုတော့မူတည်ပါပေါ့အဲ့တော့ Telenor ဆိုတာ Norway ကကျွန်တော်တို့အစိုးရတဲ့ကုလနိုင်ငံဆိုတော့သူဘယ်လောက်ရှုံးခံမယ်မလဲဆိုတဲ့ကိစ္စသူတို့အစိုးရတဲ့ဆိုင်ရင်ဆိုင်ပါပေါ့အဲ့ဒါကျွန်တော်တို့မပြောနိုင်ဘူးလေအဲ့လိုမျိုးသွားပြီးတော့ဒီနာမည်ကြီးရဲ့ကုမ္ပဏီမဟုတ်လို့တနေ့နိုင်ငံကသူတော့မချင်နိုင်ဘူးလို့ကျွန်တော်တို့ပတ်သက်လို့မရဘူးကသူစန်းနာကဒီပမာနဲ့တွဲတဲ့ကုမ္ပဏီတခုမှမရတဲ့ကိစ္စလေပမာနိုင်ငံမှာဈေးတည်ရောင်းလို့ရတယ်ဆိုတဲ့ mindset ရှိရလေသူတို့ကပမာပြီးပါရောင်းလို့ရတဲ့အတွက်ကြောင့်မို့သူကသတိဖုံးဈေးကိုတည်ထားတာလို့ cost charge ကိုတည်ထားတော့သူတို့လုံးလိမ့်မယ်လေအဲ့ချိန်မှာတကယ်ပြိုင်တဲ့ချိန်ကျတော့ဟိုဘက်က shop ပေးရတယ်နဲ့တွေ့တော့သူတို့ရှုံးသွားနိုင်တာပေါ့အဲ့လိုမျိုးလည်းရှိနိုင်တာပဲလေဒီပညာတွေကိုကျွန်တော်တို့ research ကိုပြိုင်တာမဟုတ်ဘူးလေ technology မဟုတ်ဈေးရောင်းတာ哦
အဲကိုရဲမြတ်သူကြီးအခုလိုဒီ telecom ဈေးကွက်နဲ့ပတ်သက်လို့ရှင်းပြပြောပြပြီးတာကျေးဇူးအများကြီးတင်ပါတယ်